11 media ကပုဂ္ဂိုလ်2ယောက်တရားဆွဲထားတဲ့ကိစ္စနဲ့ပတ်သက်လို့ဦးဝင်းထရဲ့အမြင်လေးကျွန်တော်ကြားပါရစီခင်ဗျာ
။ရောင်တိုင်းအစိုးရနဲ့11 media ဖြစ်တဲ့ကိစ္စတော့ကျွန်တော်တို့ကတော့တရားဥပဒေစီရင်တဲ့အတိုင်းပဲဖြစ်တဲ့နယ်လို့ယူဆပါတယ်။ဒါမှမဟုတ်ကျွန်တော်တို့ပါတီအနေနဲ့အဲ့ဒါဝင်ဆက်ဆရာကြောင်းမရှိဘူး။ဝင်လည်းမဆက်ဘူး။စောင့်ကြည့်ဦးမယ်ရှိပါတယ်။အားကြောင့်လဲဆိုလို့ရှိရင်ဒီ11 media တို့အနယ်ဒီကိုရေရပောင်းလာပေါင်းများစွာနေပြီးတော့လူတူချင်းတို့လည်းကောင်ဖွဲ့ချုပ်ကိုယ်တော်၎င်းမျိုးမျိုးဝေဖန်တိုက်ခိုက်တာတွေရှိရခုပါတယ်။သို့တော်လည်းပဲကျွန်တော်တို့ကမတုံ့ပြန်ဘူး။မတုံ့ပြန်တာကကျွန်တော်တို့ကကိုယ်လုံးနဲ့ကိုရှုပ်တဲ့ကကြတော့သူများကိုတရားဆွဲဖို့သူများကိုဝေဖန်ဖို့ဒါတွေခေါင်းထဲမှာမထည့်ခဲ့ဘူး
။ဟုတ်ကဲ့အခုကြတော့ခင်ဗျာ
။အခုကတော့ဖြစ်သွားပြီလေ။ဖြစ်သွားတဲ့ဥစ္စာကဒီအလဲမီဒီယာသူ Facebook မှာတင်နေပြီးဘုနိုင်ငံကမီဒီယာတွေမှာလည်းဖွဲ့ချုပ်ကိုရှုပ်ချတဲ့အပြင်ကိုကျွန်တော်ဒုသာကိုဒီဖွဲ့ချုပ်ဝင်ရုပ်တယောက်ကဒီနာယီကိုပတ်ပါတယ်ဆိုတော့အကြောင်းရယ်ဒီနာယီကိုလည်းချင်းကြခံမှုရဲ့ဒွင်ရတဲ့တယောက်ရဲ့လက်ဆောင်ရတယ်ဘူးဆိုတော့အချက်ကပါလဲဆိုရင်တော့ energy ဝင်ရုပ်တယောက်ဟာလက်စားတယ်လို့ဆွဲတာနဲ့အတူတူပဲဆိုတော့ဥရေရဆိုလို့ရှိရင်ပုံမှန်900ဟလာကိုယ့်ရဲ့သိခါကြအောင်လုပ်တဲ့ကိစ္စနောက်တစ်ခုကပုံမှန်120ဒီဆိုပိုပြင်းထန်တယ်ဆိုတော့တရားကိုကြီးကြီးမဲ့အောင်အယုံကြီးမဲ့အောင်လုပ်တဲ့ကိစ္စဆိုရေးယူလိုက်ရတဲ့ပုံမှန်လေးရှိပါတယ်။သို့တော်လည်းကူက66ကာကြီးဆိုတာကလက်ထောင်းလေးဥပဒေကသတ်မှတ်ထားတဲ့အကြောင်းမျိုးဒီတိုင်းရဲ့အရေးယူခဲ့တာ။ဒီမှာပြောစရာရှိတာကတော့အခုလူပြောများက66ကာကြီးကိုမရှိသင့်ဘူး။တစ်ဖက်သင့်တယ်ပြောရတယ်ပေါ့။အဲ66ကာကြီးကိုတစ်ဖက်သင့်တယ်ဆိုလို့ရှိရင်66ကာကြီးမရှိရင်ဒီတက်ပို့ပြီးတော့ပုတ်ခတ်တာတွေဝေဖန်တယ်ရှိမယ်ဆိုဘယ်နဲ့လုံးလဲ။အဲ့ဒီမျိုးကိုဘယ်လိုဖြေမလဲ။အဲ့လိုသဘောလေးရှိတယ်။ဒါတခုကကျွန်တော်တို့မိတ်ဆွေတွေအပါအဝင်တော်တော်များများကိုအလဲမီဒီယာနဲ့ဒီသတင်းတောက်ချုပ်တော်၎င်းဆောင်းမရှင်တော်၎င်းလူပေါင်းများစွာကို60ရာခိုင်နှုန်းနဲ့တရားစွဲခဲ့တာကြာပြီ။အရင်က6လရှိတလောက်နှမှု3မှု3လောက်မျိုး90ကျော်ရှိတယ်လို့ကျွန်တော်ကြားသိရတယ်။ဆိုတော့အဲ့လိုတရားစွဲပြီးမှအလဲမီဒီယာပုဂ္ဂိုလ်တွေ60ရာခိုင်နှုန်းနဲ့တရားစွဲတဲ့ခါမှာမတရားဘူးလို့ဘာလို့ why honor ပုဂ္ဂိုလ်တွေဟာအလဲမီဒီယာသူဘယ်မှကြားတဲ့လူတွေကို66ခိုင်နှုန်းနဲ့တရားဆွဲခဲ့တဲ့တုန်းကအဲ့ဒီပုံကိုရပါပြီလို့ထမပြောတယ်အခုကျမှမလို့ထပြောတယ်လေတို့မီဒီယာကိုမထိနဲ့ထိရင်တော့ချမယ်ဆိုတော့ကြီးကန်းဝါရမျိုးနဲ့သွားတွေ့နေပြီလို့ကျွန်တော်ဆိုလို့ခြင်းနဲ့
ဦးဝင်းထင်ကနိုင်ငံရေးကျင်းသားဖြစ်နေလဲနှစ်ပေါင်းများစွာနေခဲ့ဘူးသူဖြစ်ပါတယ်ဒီအထောင်တွင်းအကျဉ်းချနေရတယ်ဆိုတော့လူတွေရဲ့ဒုက္ခကိုတီးပြီးသားလို့ကျွန်တော်ကဆိုလိုတာပါအဲ့တော့ဒီလိုအရေးကိစ္စမျိုးမှာလူတွေကိုအမကန်ပေးတင်လားမပေးတင်ဘူးလားအဲ့ဒါတော့ဘယ်လိုမြင်လဲခင်ဗျာ
ကျွန်တော်ကတော့ဒီဥပဒေပြန်သုံးသပ်လို့ရှိရင်66ကာကြီးကိုထည့်ပြီးတော့မှပုံမှန်နဲ့တတ်တယ်အိပ်ပဲဖွင့်ဆိုတဲ့ဆိုရဲကအမခံပေးတဲ့နဲ့ cross လေးတော့ဖက်ပေါက်လေးတော့ပေးတဲ့နဲ့ကျွန်တော်ယူစားတယ
်ဟုတ်ကဲ့အဲ့ဒါဆိုဒီဥပဒေရောအခုသူကဥွှေမန်တို့ကတော့ပြန်လဲသုံးတတ်နေဆိုတာမျိုးရှိတယ်အဲ့တော့ပြင်ဆင်ချက်တစ်ချိန်ချိန်မှာဖြစ်လာနိုင်သလားခင်ဗျာ
အဲအခုကျွန်တော်ကလည်းအဲ့ဒီဥွှေမန်ပါတဲ့ commission မှာပါဝင်နေတဲ့ကြောင့်မလို့သုံးတတ်နေတာလည်းသိတယ်သုံးတတ်ချက်ကိုလည်းအဲပြည်တော်စုတော်နဲ့အစိုးရဖက်ကိုတင်ပြမှာပါတင်ပြတဲ့ခါမှာကျွန်တော်တို့ကွန်ပရှင်အနေနဲ့တင်ပြဖို့ပဲတာဝန်ရှိတယ်။ဆုံးဖြတ်တာတော့အစိုးရနဲ့ရုံးစုတော်ဆုံးဖြတ်မှာဆိုတော့ဘာတွေဖြစ်မလဲကျွန်တော်ကြိုတင်ပြောခဲ့ပါတယ
်။ဟုတ်ကဲ့။ Eleven Media ဒီနိုင်ငံသားမှရှိတဲ့သူတို့ ANN1 နော်ဒီသတင်းကွန်ရက်ကနေပြီးတော့ဝန်ကြီးချုပ်နဲ့ပတ်သက်ပြီးဒီသတင်းထုတ်ခြင်းအပြင်ဒီကိစ္စကိုဆောင်ရွက်တာကဘလို့အကြောင်းလို့များဦးဝင်းထင်ယူဆပါသလဲခင်ဗျာ
။ကျွန်တော်ယူဆတာကတော့ Eleven Media ပုဂ္ဂိုလ်တချို့ပေါ့လေကျွန်တော်တော့ဘယ်သူလဲတော့မပြောတတ်ဘူးပေါ့။ NLD အစိုးရရဲ့ချုပ်ရင်းချက်တွေကိုဒီကွာပေါ်ထုတ်ခြင်းဒီ energy ကိုဖြုတ်ခွင့်နေတဲ့စိတ်ရှိလို့များဆိုတော့စိတ်ထဲမှာအတွေးပေါ်လာတာပေါ့ကျွန်တော်တို့ energy အစိုးရတောင်ဆန်းစီကောင်းဆောင်မှုနဲ့မြန်မာနိုင်ငံမှာ federal democracy စနစ်ထုံးကားဖို့ federal democracy နိုင်ငံတည်ဆောက်ဖို့ကြိုးစားနေတယ်သို့တော်လည်းပဲအဲ့ဒီအမှန်ချက်ကိုမရောက်သေးဘူးရင်းချိုင်းရဲ့ကျွန်တော်မရောက်နိုင်သေးဘူးနောက်ပြီးတော့တခြားပြဿနာတွေအများကြီးပေါ့ရှိနေသေးဖြစ်တယ်နောက်ဘယ်သူမှချင်တာဥပဒေလည်းမပြောင်းနိုင်သေးဘူးအဲ့တော့အဲ့လိုကိစ္စတွေရှိနေတဲ့ကြားထဲကကျွန်တော် democracyနိုင်ငံဖြစ်ဖို့တွားနေတဲ့ပန်းနိုင်ကိုတွားနေတဲ့အချိန်မှာကျွန်တော်တွားနေတဲ့ဒီမှတ်ချက်ကိုမအောင်မြင်စေချင်လူများလားလို့အတွေ့အကြုံဖြစ်လာတာပေါ့
ဟုတ်ကဲ့ခင်ဗျဦးနေတော်ဒီ NND အစိုးရတက်လာတာပေါ့လေအဲဒီကာလတခုလုံးခြုံကြည့်မယ်ဆိုရင်အကျိုးဖြစ်ထွန်းမှုတွေကညှော်လင့်တဲ့အတိုင်းအတာတိရောက်သလားရေဘူးကအဖြစ်ပေါ့ခင်ဗျဘလောက်လောက်အောင်မြင်တိုးတက်မှုရှိတဲ့လူများပြောနိုင်မလဲခင်ဗျကျွန်
တော်တို့မြန်မာပြည်မျိုးစီဘက်ကတော့1988ခုစက်တင်ဘာလတည်းကစပြီးတော့တည်တောင်ပြီးအခု28နှစ်အထိစူးစမ်းခဲ့တာဟာကျိုးစားတဲ့အတိုင်းအတာကြည့်တော့ထက်လက်အောင်မီမီဆိုတော့လည်းပဲကျွန်တော်တို့မြန်မာနဲ့အနေထားရောက်ဖို့ကတော့လူသေးတယ်လို့သုံးသပ်မိတယ်အားမလို့အားမရလည်းဖြစ်တယ် ဘုရားလည်းပဲဒေါန်ဆန်းကြီးတို့ပုဂ္ဂိုလ်တယောက်ပူဆောင်နိုင်တဲ့ကလပါလုံးတော့ကျွန်တော်မြန်မာပြည်ဟာဒီမှလည်းတစ်ချိန်ရအောင်မြင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်မြန်မာတပ်မတော်နဲ့အစိုးရအဖွဲ့အစည်းဆက်ဆံရေးကိုဘယ်လိုပြောနိုင်မလဲခင်ဗျာ
အခုကျွန်တော်သိရတဲ့လောက်ပေါ့နန္ဒတမန်ဒေါန်ဆန်းစုကြည်ကောင်းဆောင်ပြီးအစိုးရလုံခြုံရေးလုပ်တဲ့အခါမှာတပ်မတော်ဗိုလ်ချုပ်ကြီးကျော်စေဗိုလ်ချုပ်ကြီးရဲအောင်ဗိုလ်ချုပ်ကြီးထိတ်ဝင်းတို့နဲ့ပေါင်းစပ်ဆက်ဆံအမတန်ဆင်ပြေကြလို့တပ်မတော်ကဝဲဦးစည်းရုပ်ဗိုလ်ချုပ်မင်းမြောင်းနိုင်တယ်လေခင်မင်းရင်းနှီးမှုတိစောက်တာအထက်လျောက်အောင်မြင်တယ်လို့ကျွန်တော်ပြောလို့ရပါတယ်